အလုံးမဲ့မင်္ဂလာပါအခုလေလိုင်းကနေပဲဖြစ်ဖြစ်အင်တာနက်ကနေပဲဖြစ်ဖြစ်ဘာသာရေးအစုံကိုဖြန့်ဝေဖို့လေလိုင်းတက်ကတူရေလို့ဖြစ်လာဖို့တိုင်ပင်ကြတော့ကျွန်မတင်တဲ့ဘာသာရေးကိုဘယ်လိုတင်ရမလဲလို့အရင်စဉ်းစားမိပါတယ်ကျွန်မတင်တဲ့တာကဇီဝဗေဒ biology ပါဒါပေမဲ့ဒိုရေးတန်တွေသနက်တန်တွေကြားဓမ္မနဲ့အတ္တမတွေပြိပခါတွေကြားမှာမျိုးရိုးဗီဇာအကြောင်းတို့ DNA အကြောင်းတို့ပြောလို့ရှိရင်ပရိသတ်ကနားထောင်နိုင်ပါမလားနားထောင်မှုရောစိတ်တအခံနဲ့ခွန်အားရှိပါမလားဒီတော့ပရိသတ်ကတည်ယူခြင်းစိတ်ရှိပေမဲ့လည်းအာယုံဆိုင်လာအောင်လို့ဘယ်လိုများလမ်းကြောင်းပေးရမလဲလို့စဉ်းစားမိပါတယ်တကယ်တော့သိပ္ပံဟာလည်းပရိပခါရင်းနဲ့မကင်းခဲ့ပါဘူးတမိုင်းမှာထင်ရှားခဲ့တဲ့ဥပမာတစ်ခုနဲ့အရင်စကြရအောင်ပါသိပ္ပံပညာရှင်ရဲ့နာမည်ကတော့ယက်မနောပါသူဟာသိပ္ပံပညာရှင်ဖြစ်ပြီးနိုင်ငံသားပြင်သစ်နိုင်ငံသားဖြစ်ပါတယ်သူအရွယ်ကောင်းဆုံးအချိန်သူ့သက်30ပတ်ဝန်းကျင်လောက်မှာမြေရောက်တော်လှန်ရေးထဲဝင်ခဲ့ပါတယ်အဲ့ဒီအချိန်မှာပြင်သစ်နိုင်ငံဟာနာစီဂျာမနီရဲ့ဖိနှိပ်မှုကိုခံရတဲ့အချိန်မှာဒုတိယကမ္ဘာစစ်ဖြစ်နေတဲ့အချိန်မှာမနော့ဟာပါရဂူဝေအတွက်သူ့တည်ထနာလုံနေရင်းကနေပြီးတော့စစ်ဖြစ်တဲ့အတွက်သူခဏရတာရနာခဲ့ရပါတယ်သူဟာစစ်မှုထမ်းခဲ့သလိုပြင်သစ်နိုင်ငံသားသူ့ရဲ့မိတ်ဆွေတွေနဲ့လက်တွဲပြီးတော့နာစီတွေကိုဆန့်ကျင်တဲ့ပြည်သူတယောက်အနေနဲ့လည်းတက်တက်ကြွကြွပါဝင်လှုပ်ရှားခဲ့ပါတယ်ဖြစ်ချင်တော့သူ့ရဲ့မိန်းမကလည်းဂျူးလူမျိုးတယောက်ဖြစ်နေတဲ့အတွက်နာစီရန်ကနေမကင်းခဲ့ပါဘူးတခါတော့သူတို့အဖွဲ့တွေကလူတယောက်ကိုဂျာမန်စစ်ကြောရေးကမိသွားပါတဲ့ဂျာမန်စစ်ကြောရေးကအဲ့ဒီလူကိုအဖွဲ့သားတွေရဲ့နာမည်ကိုစစ်ပြီးမေးပါတယ်အဲ့ဒီလူနဲ့ပဲမွန်နော့ရဲ့အမိကိုရသွားပြီးတော့သူ့အိမ်ကိုတွားရှာပါတယ်အိမ်မှာတော့သူ့ကိုမတွေ့ပါဘူးနောက်တော့သူလှုပ်လှုပ်နေတဲ့တခွဲကန်မှာသွားရှာတော့သူ့ကိုတွေ့ပါတယ်ဒါပေမဲ့ကန်ကောင်းကျင်တော့ဂျာမန်စစ်ကြောရေးကတခွဲကန်နဲ့နေရတာမတတိပါဘူးတဲ့ရေဒီယိုတက်တူကြောပစ္စည်းတွေကိုကြောက်တယ်ဘက်တီးရီးယားတွေကိုရှင်တယ်အဲ့ဒါကြောင့်တခွဲကန်ကိုမြေလံပြီးမရှာသွားပါဘူးတော်သေးတာပေါ့လေဖြစ်ချင်တော့မနော့ရဲ့တခွဲကန်းမတန်းစာအုပ်တွေရဲ့အနောက်မှာတော်လိုင်းနဲ့ပတ်သက်တဲ့စာရေးစာရမ်းတွေအများကြီးကိုစစ်ကြောရေးကမိမသွားပါဘူးမနော့ရဲ့ဘဝမှာအရေးကြီးတဲ့သူ့ရဲ့လှုပ်ဖော်ကိုင်းဘက်တွေရဲဘော်ရဲဘက်တွေဟာလည်းဖိနှိပ်မှုကိုတွန်းလှန်ခဲ့တဲ့သူတွေပါပဲသူဟာနိုဗယ်ဆုရှင်စာရေးဆရာကမှုနဲ့လည်းအင်မတန်ရင်းနှီးပြီးတော့တော်လိုင်းလုပ်ငန်းတွေကိုသူတို့အတူတူလုပ်ခဲ့ကြပါတယ်။နောက်ပိုင်းမှာမနော့ရဲ့လို့ပေါ်ကိုင်းမဲ့ဖြစ်လာမဲ့ Francois Jacob ဆိုတာလေအဲ့ဒီအချိန်တုန်းကစေချောင်းသားတစ်ယောက်ပေါ့စေချောင်းတက်နေရာနေပြီးတော့နာဇီတွေရန်ကြောင့်သူရှောင်နေခဲ့ရပါတယ်စစ်ပြီးမှပဲသူလဲကျောင်းဆက်တက်နိုင်တယ်ပေါ့လေနောက်တစ်ယောက်ကတော့မနော့ကိုတိုင်Hungary ကနေပြီးတော့တေတခိုးကဲထုတ်လာခဲ့ရတဲ့ Agnes Alman ဆိုတဲ့မျိုးသမီးတယောက်ပါ Alman ကနောက်ပိုင်းမှာမနော့ရဲ့ lab ထဲမှာလှုပ်လှုပ်ပါတယ် Alman ကိုယ်တိုင်က Hungary မှာတက္ကသိုလ်ကျောင်းသူတယောက်အနေနဲ့ Russia ကျူးကျော်မှုကိုဆန္ဒပြနေတော့မှာအစုလိုက်ပြုံလိုက်နဲ့တနက်နဲ့ပြစ်တက်ခံရစဉ်သူကလူထက်ရလူတယောက်ပါသူလည်းကံကောင်းလို့မသေးခဲ့ပါဘူးအဲ့တော့အဲ့ဒီခကြီးထဲမှာကြီးပြင်းလာခဲ့ရတဲ့သူတို့တွေဟာလည်းဓမ္မနဲ့အတ္တမတို့ရဲ့ပြိပခါတွေကြားရကနေပဲတူနဲ့တူဖိမမှုမျိုးလင်းချက်တွေနဲ့ပဲပြန်ယုံထားခဲ့ကြပါတယ်အခက်အခဲတွေဘလောက်များများလူတွေရဲ့ပြန်ယုံထားနိုင်စွမ်းဟာအင်မတန်အံ့ဩစရာကောင်းပါတယ်အချိန်တွေပြန်ပြီးတည်ငြိမ်လာတဲ့အခါမှာတော့မနော့ကသူ့ရဲ့သူတေသနာကိုပြန်ပြီးတော့အသက်သွင်းပါတယ် အဲ့ဒီအချိန်မှာပြင်သစ်နိုင်ငံကစစ်ကြောင်းအထိနာပြီးတော့သူတွေတနာဘက်မှာထောက်ပံ့နိုင်မှုအရာအင်မတန်အားနည်းနေခဲ့ပါတယ်အဲ့ဒီအချိန်မှာပြင်သစ်နိုင်ငံနဲ့အချိန်ကောင်းတဲ့နိုင်ငံတွေကိုကြည့်ပြီးတော့အဲ့မှာဖွံ့ဖြိုးနေတဲ့သူတွေတနာတွေကိုမနုတ်ကကြည့်ပြီးတော့အားကြခဲ့ပါတယ်သူရဲ့လုပ်ငန်းအတွက်လည်းသူစိတ်အားငယ်ခဲ့တယ်ပေါ့လေဒါပေမဲ့သူ့ရဲ့တခွဲကန်ချင်းချင်းကျုပ်ကျုပ်ထဲမှာပဲသူ့အလုပ်ကိုသူဆက်လုပ်ပါတယ်အဲ့ဒီအချိန်လောက်တုန်းကမြို့ရုပ်ဗီဇာကို DNA ကတည်ဆောင်နေဆိုရလဲဆိုတဲ့အသည့်ကလည်းတော်တော်လေးတက်နှူပါသေးတယ်ဂျင်းဆိုတဲ့အတိတ်ပဲနဲ့ idea ကိုလည်းဘာရဲလို့မရှင်းလင်းသေးပါဘူးမနုတ်မေးတဲ့မိကွန်ကတော့ရိုးရိုးလေးပါပဲဒါပေမဲ့တကယ်တမ်းဖြေရှာဖို့စူးစမ်းတဲ့အချိန်မှာအဖြေကတော်တော်လေးရှုပ်ထွေးတယ်။မနုတ်သတိထားမိလေလာမိတာကတော့ E. coli လို့ခေါ်တဲ့ bacteria တွေဟာ glucose တကြားတဲ့နဲ့ပွားကြတာများပေမဲ့လည်း lactose ဆိုတဲ့နောက်တကြားတဲ့တစ်မျိုးရှိရင်လည်းအသက်ရှင်နိုင်ပါတယ်။ lactose တကြားတဲ့ရှိလို့ရှိရင်တော့ bacteria တွေဟာ beta-galactosidase လို့ခေါ်တဲ့ lactose ကိုချစ်ပြတ်နိုင်တဲ့အင်ဇိုင်းတစ်မျိုးကိုသူတို့ထုတ်နိုင်ပါတယ်။အဲဒီတော့မိုနိုဒီယက်မိကွန်ကဒီလိုပါတဲ့။ဘက်တီးရီးယားတွေကဘယ်တကြားကိုသုံးရမယ်ဆိုတာဘယ်လိုလို့သိပါမလဲတဲ့။နားထောင်နေတဲ့ပရိသတ်ကမိကွန်ကလည်းယိုးလွန်းလိုက်တာပေါ့။ဒါမှမဟုတ်လေကတိကသက်နိုင်လိုက်တာလို့ထင်ကောင်းထင်ကြပါလိမ့်မယ်။ပရိသတ်ထင်တာလည်းမမှားပါဘူး။ဒါပေမဲ့သိပ္ပံပညာမှာဒီလိုမျိုးမျိုးတွေမေးရင်မေးရင်လည်းကပဲတဘာဝရဲ့အလုလုပုံတက်ရှိတွေရဲ့အလုလုပုံကိုသိလာကြတာပါနားထောင်ရင်းနဲ့နားရီရှုပ်လာကုန်ရင်လည်းစိတ်မပူပါနဲ့နောက်တော့ဒီမေးခွန်းကိုပြန်မေးကြတာပေါ့အဲ့ဒီမေးခွန်းကိုမနုတ်ကဖြေလိုက်တာသူက1965မှာနိုဘယ်ဆုကိုရခဲ့ပါတယ်သူနဲ့အတူတူဖရန်ဆွာယက်ခေါ့နဲ့အန်ဒရီလူအော့ဖ်တို့လည်းသူတို့လည်းနိုဘယ်ဆုကိုမျှပြီးတော့လက်ခံယူခဲ့ကြပါတယ်ဖရန်ဆွာယက်ခေါ့ဆိုတာကတော့စောစောပိုင်းကပြောခဲ့တဲ့စေချောင်းသားပေါ့နော်သူစေချောင်းမလို့သူကစေချောင်းမတက်ပဲနဲ့ခဏနားခဲ့ရတယ်အဲ့တော့သူတို့ရှာဖွေတွေ့ရှိချက်တဲ့ရှာဖွေတွေ့ရှိမှုတွေကြောင့်မလို့ gene expression ဆိုတဲ့သဘောတရားနဲ့ molecular biology ဆိုတဲ့ field ကြီးတစ်ခုလုံးတကားပွင့်သွားပါတယ်နောက်ပိုင်းပို့ချချက်တွေမှာတော့မိုနော့တီရဲ့သူတည်တနာမေးခွန်းကိုနားလည်ဖို့စူးစမ်းကြရင်းနဲ့သိပ္ပံသဘောတဘာဝကိုလည်းနားလည်ဖို့စူးစမ်းကြတာပေါ့နောက်ပိုင်းမှာပြောသွားမယ့်အကြောင်းအရာတွေကတော့ heredity မျိုးရိုးဗီဇအကြောင်း genes expression ဆိုတဲ့သဘောတရားတွေပေါ့နောက်တော့မိုနော့တီရဲ့သူ့ရဲ့အပေါင်းပါတွေတွေ့ရှိခဲ့တဲ့ gene expressionအကြောင်းကိုကိုးစားပြုတဲ့ leg operon system အကြောင်းကိုလည်းဆွေးနွေးကြပါမယ်။အဲ့တော့တချို့အပိုင်းတွေမှာတော့သူစေတနာအကြောင်းကိုဦးစားပေးပြီးတော့ပြောသလိုမျိုးတချို့ပို့ချချက်တွေမှာတော့အကြောင်းအရာပေါ့နော်။ biology နဲ့ဆက်နွယ်တဲ့အကြောင်းအရာကိုဦးစားပေးပြီးတော့ပြောပါမယ်။နောက်ဆုံးညီကုန်းချုပ်အဖြစ်ပြောချင်တာကတော့အသိဉာဏ်ပညာဟာမကြမ်းကြုတ်ပါဘူးမကောက်ချစ်ဘူးလိမ်လည်းမလိမ်တတ်ပါဘူးအနိဋ္ဌာယုံနေကြတဲ့အနေနဲ့ဒီပညာရဲ့အလားတရားတစ်ခုမှခဏတာပဲဖြစ်ဖြစ်ကျင့်နေမှုလေးတစ်ခုရပါစေလို့ကြီးပဲပါတယ်အဆုံးမိတ်ကိုတော့မနုတ်ပြောခဲ့တဲ့သူ့တကယ်ချင်းကကမူးရဲ့ဟန်နဲ့ပြောခဲ့တဲ့စကားလေးနဲ့ပဲပိတ်ချင်ပါတယ် Scientific research is the quote the most elevating form of revolt against the incoherence of the universe unquote ဘမပါလာပြန်ကတော့သိပ္ပံသူတေသနာဆိုတာကစင်ကလျာနိုင်လာတဲ့စကြဝဠာကြီးကိုတွန်းလှန်ဖို့အကောင်းဆုံးနည်းလမ်းပါပဲတဲ့ဒီပို့ချချက်ကလေးကိုပြင်ဆင်ဖို့အတွက်အောက်ပါကိုကားတွေကိုသုံးခဲ့ရပါတယ်ပထမတစ်ခုကတော့Agnes Ullman ရေးတဲ့ In Memoriam Jacques Monod 1910 1976 နောက်စာအုပ်တို့အနေနဲ့ကတော့ Brave Genius ဆိုတဲ့စာအုပ်ပါ။အာစာရေးတဲ့သူကတော့ Sean B. Carroll ပါ။